ထိုင်းနိုင်ငံစစ်အာဏာသိမ်းခေါင်းဆောင်ဟောင်ဟွန်ဂျီဂျိုပရယုတ်ချန်တို့ချအစိုးရကိုအမြင့်တန်ဝေဖန်တဲ့ Future Forward Party ကိုဖျက်သိမ်းဖို့အခြေခံဥပဒေခွင်ရုံးကဆုံးဖြတ်ပြီးတဲ့နောက်ဗကောင်းမြို့တော်မှာစနေနေ့ကလူထောင်ပေါင်းများစွာဆန္ဒပြကြပါတယ်။ Future Forward Party ခေါင်းဆောင်တနာသွန်ဂျွန်ဂရွန်ဂရန်ကစ်ကတောက်ချာနေမှာနှိုးဆော်ထားတဲ့အတိုင်းလုပ်တဲ့ဆန္ဒပြပွဲဟာ2014ခုနှစ်မှာအဲဒီချိန်ကဗိုလ်ချုပ်ကြီးပရယုတ်အာဏာသိမ်းခဲ့ချိန်ကလေးကဆိုရင်အကြီးဆုံးဆန္ဒပြပွဲပါ။အဲ့ဒါ50နှစ်အရွယ်ကလေးကျယ်တထေးတနတ်သွန်းဟာမလာမှာရွေးကောက်ပွဲပြီးချိန်ကလေးကဆိုရင်ဝန်ကြီးချုပ်ပရယုတ်အစိုးရကိုအပြင်းထန်ဝေဖန်သူတူဖြစ်လာပါတယ်။ရွေးကောက်ပွဲမှာစစ်ဖက်အသားစီးရအောင်မယုံပြောင်းလှုပ်ဆောင်ခဲ့တယ်လို့အတိုက်အခံတွေကဝေဖန်ထားပါတယ်။ Future Forward Party ဟာတနတ်သွန်းစီကနေချင်းငွေဒေါ်လာသန်းပေါင်းများစွာကိုရယူပြီးရွေးကောက်ပွဲဥတွေကိုချိုးဖောက်တယ်လို့ဆွဆွဲပြီးတော့ပါတီကိုဖျက်သိမ်းပေးဖို့ထိုင်းရွေးကောက်ပွဲကော်မရှင်ကအခြေခံဥပဒေဆိုင်ရာခုံရုံးမှာရှောက်ထားခဲ့တာဖြစ်ပါတယ်။